တို့ရရှိများရှင်မန္တလေးတန်းဒေသကြီးမှာအခုနှစ်အတွက် One Village One Product အစီအမံကိန်းဆောင်ရွက်နိုင်ဖို့ကြီးရွာ၃ရွာရွေးချယ်ထားပြီးဖြစ်တယ်လို့သိရပါတယ်။ကြီးရွာ၁ရွာထုတ်ကုန်တစ်ခုပေါ်ပေါက်လာစေဖို့မသိင်ကြီးမျိုးနဲ့တတဦးမျိုးနဲ့ငစုံမျိုးနဲ့စတဲ့မျိုးနယ်များမှကြီးရွာ၃ရွာကိုရွေးချယ်ထားကစံပြကြီးရွာဖြစ်ပေါ်လာစေဖို့အတွက်သက်ဆိုင်ရာဌာနဆိုင်ရာများနဲ့ပူးပေါင်းဆောင်ရွက်နေပြီးဒေသစမုလက်မှုလုပ်ငန်းဦးစီးဌာနအနေနဲ့ကြီးလက်ဒေသမှလူငယ်များကိုအသက်မွေးကြောင်းပညာရည်များတင်ကြားပေးပြီးဒပိုင်းတတိုင်းကုန်ထုတ်ပစ္စည်းများပေါ်ထွက်လာစေဖို့အတွက်ပံ့ပိုးပေးနေတာဖြစ်တဲ့အကြောင်းမန္တလေးတိုင်းဒေသကြီးဒေသစမုလက်မှုလုပ်ငန်းဦးစီးဌာနမှညွှန်ကြားရေးမှူးဦးဝင်းဘိုကအခုလိုပြောပြခဲ့ပါတယ်ရှင်
မှာ one village one product ပြန်နေနေပြီပေါ့နော်တိုင်းတိုင်းဆိုရနေပြီတော့မှသတ်မှတ်ပေးထားတဲ့ကြေးရွာတွေမှာတောင်းရနေတာတွေရှိတာပေါ့မန္တလေးတိုင်းတိုင်းမှာဆိုရင်ဒါကြေးရွာ300မှာတောင်းပေးပေါ်နေရတဲ့ရှိပါတယ်မန္တလေးတိုင်း300ကတသိန်းကြီးမြို့နယ်ကနာမည်ရောက်ကြေးရွာရဲ့တတဦးမြို့နယ်ကဖြူကန်ကြေးရွာရဲ့ငဇုံမြို့နယ်ကကျွာသိပ်ကြေးရွာပေါ့နော်ဒီနေ့တက်ကိုအဲ့ကြေးရွာ300ကိုလေ့ကျင့်ထားတာပေါ့နော်ကျွန်တော်တို့ဌာနတစ်ခုတည်းမဟုတ်တော့ပေါ့နော်မိခဌာနကြီးသမောင်းအောင်မှကြီးတဲ့ဖွံ့ဖြိုးရေးဝန်ကြီးဌာနအောက်မှာဆိုလို့ရှိရင်ကြီးတဲ့ဒေသဖွံ့ဖြိုးရေးဦးစီးဌာနရှိတယ်သမောင်းအောင်မှဦးစီးဌာနရှိတယ်ဒီနဲ့ဗန်ဦးစီးဌာနရှိရဲကျွန်တော်တို့အပြည်သားဆက်လုပ်တမှုလုပ်ငန်းဦးစီးဌာနရှိတယ်ပေါ့နော်ဒီဌာနတွေနဲ့ကနေပြူပေါင်းပြီးတော့မှကြီးရွာတွေထောက်ကုန်တစ်ခုပေါ့နော်ပေါ်ထက်လာပြီးတော့ဒီကြီးရွာကိုစံပြကြီးရွာဖြစ်လာနေဖို့အတွက်ကိုဆောင်ရွက်ကြတာပေါ့နော်ကျွန်တော်ဌာနကတော့ကြီးထက်မှရှိတဲ့လူငယ်တွေအလုပ်ကံဖွင့်လှစ်ရရှိပေးဖို့သံဘောကြောင်ပြည်ညာတင်တန်းတွေပို့ချပေးမယ်တင်တန်းစင်းတွေကိုအလုပ်ကံတွေရရှိပြီးတော့မှဒီပိုင်းတိုင်းကုန်ထုတ်ပစ္စည်းတွေပေါ်ထွက်လာစေဖို့အတွက်ကိုဆက်လက်ပြီးတော့ပံ့ပိုးဆောင်ရွက်ပေးမယ်ပေါ့နော်ဒီလိုမျိုးပေါ့စံပြကြီးရွာတွေကောင်းနေပေါ်တဲ့ပိုင်းကသူ့ဌာနဦးဌာနလိုက်ပေါ့
One Village One Product စီမံကိန်းဆောင်ရွက်နေတဲ့ကြေးရွာ300မှာအသက်မွေးကြောင်တင်တဲ့များတင်ကြပေးမှုအခြေအနေနဲ့ပတ်သက်ပြီးတော့လည်းခုလိုထပ်မံပြောပြခဲ့ပါတယ်ရှင်
အဓိကတော့ကျွန်တော်တို့ကအသံဝင်တဲ့ပညာသင်တန်းတွေထုတ်ချပေးပြီးတော့မှဒီပိုင်းတိုင်းစီးပွားရေးလုပ်ငန်းတွေပြုလုပ်လာမယ်လို့ဒီပညာရေးသင်တန်းတွေပေးရတာ။သတိကြီးမျိုးတဲ့နိုင်ငံမြောက်ကြီးရွာမှာဆိုလို့ရှိရင်2019ရဲ့2022ကနေ2021ဒီလူသုံးကိုဆက်ပြသင်တန်းတစ်ခုဆွနေပေးခဲ့တယ်ပေါ့နော်။သင်တန်းသူ20ဦးပေါ့။ဒီကြံမျိုးနဲ့ငဇုံကြီးရွာမှာဆိုလို့ရှိရင်လည်း21ရဲ့2025ရဲ့2020ဒီလူသုံးကိုဆက်ပြသင်တန်းတစ်ခုဆွနေပေးခဲ့တယ်။ဒီကြံဆိုင်ငဇုံမျိုးနဲ့ရွာသိပ်ကြီးရွာမှာဆိုတန်ဖိုးပြစားပေါက်ကုန်သင်တန်းတော့အဲ့ဒါကို15ရဲ့8က2022ကနေ19ရဲ့8ကအမေတမေဒီကနေ20ဦးနဲ့ဆက်လက်ပြေးကြတာရှိပါတယ်။ကြောက်ကြခင်တဲ့ဦးမျိုးနဲ့ချီပြန်ပြေးရမှာဆိုလို့ရှိရင်တန်ဖိုးမြေစားတော့ပုံတင်မှာမဟုတ်နော်။အဲ့ဒါကို8/8 2022ကနေ12/8 2022ဒီကနေ20ဦးနဲ့ပေါ့ဒါဆက်လက်ပြေးကြတာရှိပါတယ်။လက်ရှိအနေထားမှာတော့ဆံပြပြေးရမှာပြင်တန်းတွေတော့ဆက်လက်ပြေးကြပြီဖြစ်ပါတယ်။တချို့လည်းပြင်တန်းသိပြီးတဲ့နောက်ပိုင်းမှာလူတော်ဆက်ပြရတယ်ပြုလုပ်နေကြတယ်စားတော့ပုံလုပ်ငန်းတွေပြုလုပ်နေကြတာလည်းလုပ်ကံနေကြပြီဖြစ်ပါတယ်နော်။
တို့ရရှိများရှင်မန္တလေးတန်းဒေသကြီးအသေးစားဆက်မှုလုပ်ငန်းလုပ်ငန်းဦးစီးဌာနမှအသေးစားဆက်မှုလုပ်ငန်းလုပ်ငန်းများကိုလုပ်ငန်းမှတ်ပုံတင်ပြုလုပ်ပေးခြင်းစားတော့ကုန်လူသုံးကုန်လုပ်ငန်းများကိုတက်ခွဲဆန့်သက်စစ်ဆေးပေးခြင်းအပြင်အသက်မွေးကြောင်ပညာရည်များကိုပါဖွင့်လှစ်တင်ကြားပေးလျက်ရှိတာကြောင့်မိမိဒေသနဲ့ကိုက်ညီတဲ့အသက်မွေးကြောင်တင်တဲ့များတယောက်ချင်နေဆိုရင်တော့သက်ဆိုင်ရာခရိုင်ရုံးနေနဲ့ချိတ်ဆက်တောင်းခံထားပါကဘကြက်နှစ်လိုက်ရထားပြီးကြေးရွာတွေမှာတင်တဲ့များအခမဲ့ဖွင့်လှစ်တင်ကြားပေးသွားမှာဖြစ်တယ်လို့လည်းသိရပါတယ်ဒီသတင်းကိုတော့ကျွန်မချီပြဝင်းကမန္တလေးမြို့ကနေပြပူတာဖြစ်ပါတယ်ရှင်